ခရီးမျိုးသားစီယုံထင်းချုံနေမြေဘကိုးတိုင်းညောင်လေးပင်ခရံရွှေချင်းမြို့နယ်တဲမှာစစ်ကောင်စီတပ်တွေကဒေသခံခြေရွာတွေကိုလက်နက်ချီနဲ့ပစ်ခတ်မှုကြောင့်ဒီရက်ပိုင်းအတွင်းရွာသား2ဦးသေဆုံးပြီး5ဦးဒဏ်ရာရတယ်လို့ဒေသခံတို့ကပြောပါတယ်ဇန်နဝါရီလကနေမေလအထိ9လတာအတွင်းအဲ့ဒီခရိုင်တဲမှာလက်နက်ကြီးနဲ့ရောလေးချောင်းပစ်ခတ်မှုတွေကြောင့်မှာအရက်သားပြည်သူ53ဦးသေဆုံးခဲ့ပြီး154ဦးထိခိုက်ဒဏ်ရာရတယ်လို့ KNU ညောင်လေးပင်ခရိုင်ကလည်းသတင်းထုတ်ပါတယ် VOA သတင်းတောက်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင
်ခရိုင်မျိုးသားအစည်းအုံထိမ့်ချုပ်နေပြီးဘကိုးတိုင်းညောင်လေးပင်ခရိုင်ရွှေကျင်မြို့နယ်ထဲမှာစစ်ကောင်စီတပ်တွေကဂျွန်လ14ရက်နေ့ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့တာကြောင့်ဆက်စုကြီးရွာ၊ညောင်အိုင်ကြီးရွာ၊ရေပြူကန်ကြီးရွာ၊သမင်းယုံကြီးရွာ၊ကစင်းပင်ကြီးရွာ၊ကြောက်တန်းကြီးရွာတွေမှာလက်နက်ကြီးတွေကျရောက်ပောက်ကွဲခဲ့ပါတယ်။ဒီအတွက်အရက်သားတွေတေဆုံးခဲ့ရတယ်ဆိုပြီးဒေသခံတဦးကအခုလိုပြောပါတယ်
။တော်တည်နေတယ်မှာခန္ဓာရ264ရဲ့ခမာရ20ရဲ့ရွှေချင်းဇီဝါကနေလက်နက်ကြီးနဲ့နှိမ့်တန်းတင်တော့ဦးရွာသားတွေ2ဦးပြေတယ်5ဦးတန်ရတယ်မှာ။
ဘဘိုးတိုင်းအတွင်းကရွှေချင်းကြောက်ကြီးနဲ့မုံစတဲ့မြို့နယ်သုံးခုမှာစစ်ကောင်စီတပ်ကလက်နက်ကြီးနဲ့ပစ်ခတ်တာလေကြောင်းကနေဘုံကျဲတိုက်ခိုက်တာတွေကြောင့်ငါးလအတွင်းအရက်သားပြည်သူ50ကျော်သေဆုံးခဲ့ပြီး150ကျော်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့လည်း KNU ညောင်လေးပင်ခရိုင်ကသတင်းထုတ်ပြန်ခဲ့ပါတယ်။ဒီနှစ်ထဲမှာ KNU တပ်မှ3ထိမ့်ချုပ်ရာညောင်လေးပင်ခရိုင်ထဲမှာစစ်ကောင်စီတပ်ဆန်း18ခုကိုကရင်မျိုးသားလွတ်မြောက်ရေးတပ်နဲ့ PDF စတဲ့ပူပေါင်းတက်တီဘက်ကတိမ့်နိုင်ခဲ့ပြီးစစ်ကောင်စီဘက်ကစခန်း10ခုလောက်ကိုစွန့်ခွာထွက်ပြေးတာတွေလုပ်ခဲ့တယ်လို့လည်း KNU ဘက်ကပြောပါရယ်အဲ့ဒီညောင်လေးပင်ခရိုင်အတွင်းမှာစစ်ကောင်စီရဲ့တပ်စခန်းတွေကိုကရင်မျိုးသားလွတ်မြောက်ရေးတပ်နဲ့ PDF ပူပေါင်းတက်တီကတိုက်ပွဲတွေဖြစ်ခဲ့တာကြောင့်နေ့စဉ်ဒီပါစစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပစ်ခတ်တာတွေလုပ်တာလေကြောင်းတိုက်ခိုက်မှုတွေကိုပါလုပ်ခဲ့ပါရယ်အဲ့ဒီဒေသမှာဒေသခံတွေတောင်းနဲ့ချီပြီးစစ်ဘေးရှောင်နေရပါတယ်အခုဆိုရင်ကရင်မျိုးသားအစည်းအရုံးထိမ့်ချုပ်နယ်မြေတွေထဲမှာစစ်ဘေးရှောင်ဥယျာဉ်9သိန်းကျော်ရှိလာပြီလို့လည်းကရင်လူ့အခွင့်အရေးအဖွဲ့အစည်းတွေကပြောဆိုခဲ့ပါတယ်ရှင်